နျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့ကတိပေးထားတဲ့မြောက်ကိုရီးယားဘက်ကလက်တွေ့ရလက်တွေ့ရလာတဲ့အခြေအနေရောက်ဖို့အများကြီးလိုသေးတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပေါ်ပေကပြောကြားခဲ့ပါတယ်။အမေရိကန်ကဖြစ်စေချင်တယ်လို့မြောက်ကိုရီးယားမှာနျူကလ িয়ার အစီအစဉ်လုံးဝကင်းရှင်းသွားတဲ့အထိဖြစ်ဖို့အများကြီးလိုနေသေးတယ်လို့အာဆီယံနဲ့ဆက်ဆက်စည်းဝေးပွဲတွေတက်ရောက်ဖို့စင်ကာပူရောက်နေတဲ့ဝန်ကြီးပေါ်ပေကပြောကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့စင်ကာပူမှာဂျွန်လတုန်းကတမိုင်းဝင်တွေ့ဆုံခဲ့ကြပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မတိကျတဲ့သဘောတူကိရိကိုမြောက်ကိုရီးယားကောင်ဆောင်ကလက်မှတ်ထိုးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးအစီအစဉ်တွေပြန်လုပ်နေပုံရတဲ့ဂျိုရုဓာတ်ပုံတွေအစီအစဉ်ခံစားရတွေလည်းမကြခင်ကထွက်ပေါ်လာခဲ့ပါတယ်။အမေရိကန်ဘက်ကနျူကလ িয়ার အစီအစဉ်ကိုပြန်လည်သုံးလို့မရနိုင်လောက်တဲ့အထိအပိသက်ဖြုတ်သိမ်းမှုတွေလုပ်ဖို့တိုက်တွန်းနေတာပါ။ဒီကနေ့စင်ကာပူမှာကျင်းပမဲ့ ARF အာဆီယံဒေသရင်းဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယွန်ဟော်လဲတက်ရောက်မှာဖြစ်ပါတယ်။ဆွေးနွေးပွဲရဲ့ဘေးဘက်မှာအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်အလွတ်သဘောတွေ့ကြဖို့ရှိသလားဆိုတာတော့တိတိကျကျမသိရသေးပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုဘက်ကတော့ဆွေးနွေးပွဲတွေမှာရောအလွတ်သဘောတွေ့ဆုံမှုတွေမှာပါမြောက်ကိုရီးယားအပေါ်ဖိအားပေးနိုင်တဲ့နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအပေါ်တံခတ်ပိတ်ဆို့မှုတွေဆက်လုပ်ဖို့တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။